လက်တလောထိတ်တန့်သတင်းတစ်ပုဒ်ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာတငါသေးတွေအဖြစ်ကျွန်းပြုခိုင်းစေခံနေရတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်တယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမူလကလေးကသိရှိထားခဲ့ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလူပေါင်း300နီးပါးကိုကယ်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာကျွန်းပြုခိုင်းစေခံထားရတဲ့မြန်မာနိုင်ငံသားတွေထာနေပြန်နိုင်ရေးရော့ကျေးရရှိရေးတို့အတွက်ဆောင်ရွက်ဖို့ရှေ့သတင်းဘက်အင်ကာနေမှာမြန်မာကိုယ်စားလှယ်အဖွဲ့အင်ဒိုနီးရှားကိုတွားရောက်မှာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံတွင်းမှာကျွန်းပြုခိုင်းစေဖို့လူကုန်ကူးခံထားရသူမြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကပြီးခဲ့တဲ့2013ခုနှစ်ကတည်းကစတင်သတင်းရပြီးကယ်တင်ခဲ့တာဖြစ်ပြီးအခုချိန်ထိကယ်တင်ခဲ့သူပေါင်း300နီးပါးရှိခဲ့ပြီဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနကဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ
်2013ခုနှစ်ကကျွန်တော်ကအပြီးကနေပြီးတော့ကျွန်တော်လက်နက်မှုတော့ပေါ့နော်ဒီသတင်းရရဲ့သူတို့ကကျွန်တော်ဟောလိုင်းကုန်းနဲ့ဝင်လာလို့ရှိရင်ကျွန်တော်ကယ်တင်ခဲ့တာတွေရှိပါတယ်ဒီစီးရ90ကျော်ရှိပါတယ်2013 2014 2015ခုဒီ EV တရင်းကပေါ်ပြန်ရှိပါတော့เนาะအဲ့ဒီ process ရဆိုရင်တော့ကျွန်တော်တို့ကတော်တော်များများကဒီကုန်ကူးခံရတဲ့ဒီများဒီကုန်ကူးကျွန်တော်ကယ်တဲ့လူအားလုံးကတော့ဒီကုန်ကူးခံရတဲ့ဒီလူကြီးပဲပေါ့เนาะဒါပေမဲ့သူတို့ကတော့ဒီဆိုင်ကိုတရားမဝင်သွားကြတယ်ဆိုင်နိုင်ငံထဲမှာပဲသူကခေါင်းပုံဖြတ်ခံရတာများတာပေါ့เนาะဆိုင်ရပွဲစားတွေဆိုင်ပွဲစားတွေဆိုရင်အဲ့မှာဆိုင်ဒီလူလည်းပါတယ်ကျွန်တော်မြန်မာလူမျိုးလည်းပါတာပေါ့เนาะအဲ့တော့တော်တော်များများကသူတို့အဲ့ဒီခေါ်သွားတဲ့လူတွေရဲ့နာမည်လိပ်စာအပြည့်စုံသူတို့ကတော်တော်များများမှတ်မိကြတယ်မသိကြဘူးပေါ့နော်လူရမယ်ဆိုလို့လိုက်သွားလိုက်ပါတယ်သူတို့မှတ်မိတဲ့နာမည်ကလည်းအားဖြစ်တယ်မှတ်မိတာလေသူတို့ဒီမှာနေတယ်ဆိုတော့သူတို့မသိတော့ဘူးအဲ့ဒါမျိုးလေးတွေကျွန်တော်တို့ကစီစစ်တဲ့အချိန်မှာအရင်တွေ့ကြုံရအဲ့ဒါမျိုးတွေရှိတာပေါ့နော်ဒါပေမဲ့ဘလူးဘက်ရှိပြီကျွန်တော်တို့ကသူတို့ရဲ့ဒေတာကိုလာပြီးတော့သိုံနေတဲ့နာမည်တော့ပတ်မှတ်မိတာပေါ့ပမာကြီးကဒီဘွဲကအဲ့ဒီဘွဲစားတော့ကတော့ကျွန်တော်ကအရေးကြီးပါပဲဒီထိုင်းနိုင်ငံရောက်နေတော့သူတို့ကဘယ်သူတွေကဘာမှမသိတော့သူတို့မပြောနိုင်ကြဘူးနော
်မြန်မာရွှေပြောင်းလူတမာပေါင်းတန်းတဲ့ချေလုံလုံကင်နေတဲ့ထိုင်းနိုင်ငံနဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုပူးပေါင်းလှုပ်ဆောင်နေပြီးနောက်ပိုင်းမှာအင်ဒိုနီးရှားနိုင်ငံနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်ဖို့ကြိုးစားနေတယ်လို့ဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ
်ဟိုကနေမြန်မာနဲ့ထိုင်းနဲ့တော့အမူအညီရှိတယ်သူတို့မြန်မာနဲ့အင်ဒိုနီးရှားကြတော့အမူအညီမရှိဘူးပေါ့နော်လူကုန်ကူးမှုပူးပေါင်းတိုက်ဖျက်မယ်အမူအညီမရှိသေးဘူးအဲ့ဒီအဲ့ဒါရှိဖို့လည်းကျွန်တော်ကကြိုးစားနေတာနော်
မြန်မာပါဝင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကလည်းလူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ကြေညာထားပေမဲ့အကောင့်အထည်မဖော်နိုင်သေးတဲ့အပြင်အဖွဲ့ဝင်နိုင်ငံတွေကြားလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာသတင်းအချက်အလက်ဖလှယ်ရေးတောင်မလုပ်နိုင်သေးဘူးလို့လည်းဝေဖန်ခံနေရတာဖြစ်ပါတယ်။လောလောဆယ်မှာလည်းအင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာ၅ဘန်းလုံသားတွေအဖြစ်လောက်ခလာစတာမရဘဲကျွန်းပြုခိုင်းစေခံရတဲ့ရန်နဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုကနအူးစစ်စီပြီးကဲတင်ထားပါတယ
်။ဒါတို့ချင်းတော့အဲ့ဒီမှာတို့ကျွန်တော်တို့တန်ကျုံကအကြမ်းမြင်သွားပြီးတော့ဆင်းရဲကောက်ထားပြီးပေါ့နော်။အကြမ်းမြင်အဲ့ဒီမှာတို့ဒီဗန်ဂျီနာကျွန်းရဲ့ဗန်ဂျီနာကျွန်းပေါ့နော်။ဗန်ဂျီနာကျွန်းမှာပိတ်လောက်ခံထားရတဲ့သူတွေလူတွေကိုတို့အင်ဒိုနီးရှားတန်အင်ဒိုနီးရှားနိုင်ငံကသွားစီစစ်ထားပြီး။စီစစ်တော့အဲ့ဒီဗန်ဂျီနာမှာဒုံညီစိတ်မဆိုင်ရလို့ဆိုပြီးတော့ကျွန်တော်ဒီဘက်ကသူ့ရဲ့ကျွန်းကိုပို့ထားပါတယ်ကျွန်တော်။အဲ့ဒီရေကျုံဖို့ထားတဲ့အဖွဲ့တွေရောအခုဗန်ဂျီနာမှာကျန်နေတဲ့မြန်မာပြည်ဘောကိုတန်ယုံကကုသလေအဖွဲ့နဲ့သွားပြီးတော့စီစစ်နေပါတယ်
။နာမည်ရပိုင်အတွင်းမှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းတို့ကကုသလေအဖွဲ့သွားပြီးမြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်ထုတ်ပေးဖို့လူကုန်ကူးခံရမှုကြောင့်ဒုက္ခရောက်သူတွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးပြီးဌာနီပြန်ရေးရောကြီးရရှိရေးတို့အတွက်ဆောင်ရွက်မယ်လို့လည်းဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဗင်ဂျီနာကျွန်းပေါ်မှာတငါသေးတွေအဖြစ်လောက်ခလာစားမရဘဲကျွန်းပြုတ်ခိုင်းစေခံခဲ့ရသူတွေအကြောင်းကိုတော့ပြီးခဲ့တဲ့လကအမေရိကန်သတင်းအေဂျင်စီ AP ကဖော်ထုတ်ခဲ့တာပါဒီလူတွေကိုအင်ဒိုနီးရှားအစိုးရကဥဆောင်ပြီးကယ်တင်နေတာအခုဆိုရင်လူပေါင်း950နီးပါးရှိပြီးဒီထဲမှာမြန်မာနိုင်ငံသား210ပါတယ်လို့လည်း AP သတင်းကဖော်ပြပါတယ်ဒီလူတွေကတော့အင်ဒိုနီးရှားနိုင်ငံဗင်ဂျီနာကျွန်းမှာလုံခြုံရေးစိတ်မချရတာကြောင့်အနည်းအနားကတူရဲကျွန်းကိုရွှေ့ပြောင်းကယ်ဆယ်ထားပါတယ်ရှင်